င်ပါခေါ်တယ်လို့အဓိပ္ပာယ်ရတဲ့ခေါ်ကိုအခြေခံတဲ့အီတမ်အသုံးတွေကိုတင်ပြပေးမှာမို့ခုပထမဦးဆုံး
call a spade a spade
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက c a l l call ကခေါ်တာ a ကတခု s p a d e spade ကအဓိပ္ပာယ်မျိုးမျိုးရှိပေမဲ့ဒီနေရာမှာခေါ်ပြလို့အဓိပ္ပာယ်ရပါတယ်A spade ကတော့ဂေါ်ပြားတစ်ခုပေါ့ဒါကြောင့် Spike Crew ရဲ့လုံကောက်အဓိပ္ပာယ်ကတော့ဂေါ်ပြားကိုဂေါ်ပြားလို့ခေါ်ဖို့ဖြစ်ပါတယ်လို့အဓိပ္ပာယ်ရပါတယ်ဒီတော့ကရှေးဂန်ဒဝင်ဂရိကနေမှတဆင့်နောက်ပိုင်းမှာအင်္ဂလိပ်စာရေးဆရာတွေတုံ့လာကြတာဖြစ်ပါတယ်ဂေါ်ပြားကိုဂေါ်ပြားရဲ့လို့ရှင်းရှင်းလင်းလင်းခေါ်ဖို့ပြောထားတာမို့ idiom ဆိုတဲ့ device အဓိပ္ပာယ်ကလည်းအရှိကိုအရှိတိုင်းပြောဖို့ခေါ်ဖို့ဖြစ်ပါတယ်တခါတရံလူအဖွဲ့စည်းကြအရှိကိုအရှိတိုင်းဝင်ဝင်ပြောမိရင်ရိုင်းရကြမှာအားနာရကြမှာမို့သူများမကြိုက်မှာဆိုးလို့စိတ်ဆိုးမှာဆိုးလို့ကြားကောင်းအောင်ကြည်ပြောကြရတဲ့အခါတွေလည်းရှိပါတယ်တချို့အတုံးနှုံးကြတော့တဲ့တဲ့ပြောရင်ယဉ်တိရရောက်တော့စကားဆက်ဆက်တုံးပြီးပြောရတဲ့အခါတွေလည်းရှိပါတယ်ဥပမာအတုံးမကြတဲ့လူတူကိုအတုံးမကြဘူးရဲ့လို့တဲ့တဲ့ပြောတာမျိုးလို့ပေါ့ဒီတုံးနဲ့ပတ်သက်လို့ဂျော့ရှ်ကိုပေးတဲ့ဥပမာကိုနားဆင်ကြကြရအောင်
Let me call a spade a spade. You're hopeless in everything you do.
ဝိမေလင်းလင်းပဲအရှိကိုအရှိတိုင်းပြောပြစီခင်များဟာဘယ်နေရာမှာမှတုံ့မရတဲ့လူဖြစ်တယ်လို့ထိပေးရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Let me call a spade a spade. You're hopeless in everything you do.
ခုစလေကျင်ပြပြီးမှာကတော့
Wake up call.
ဖြစ်ပါလေ Salu Mang wa W-A-K-E Wake U-P up Wake up ga Ia ga ni Nula zira C-A-L-L Call ga Khora Suro Zikwai Thunye Daya Dibe ga ro Ia ga ni Nula Aung Khoza bo Di dung ga ro Hotel Dwi ma Twa Tere Kha Mane Sozo Kogu Nubu Lure Suye Counter ma Ta Win Cha Ni De Wundangu Beche ma Telephone Sepi နှုတ်ဖို့မြစ်တာရက်ခံတဲ့အလေးကနေဆင်းသက်လာတာဖြစ်ပါလေ။ဒါကတော့ဓာတ်ရိုက်သေးပဲပေါ့။တော်ပိုက်သေးပဲကတော့အခြေအနေတစ်ခုခုအကြောင်းနဲ့ပတ်သက်လို့ဒီတိုင်းကြည့်နေလို့တော့မဖြစ်ချေဘူး။တစ်ခုခုလောက်တော့မှဖြစ်မယ်ဆိုတဲ့အတိတ်တရားဝင်စေတဲ့ဖြစ်ရတစ်ခုကိုဆိုလိုတာဖြစ်ပါလေ။ဒီနေ့တော့အခြေအနေအကြောင်းမျက်စိပွင့်နားလေသဘောပေါက်သွားစေတာတတိပြရရောက်စေတဲ့ဖြစ်ရကိုဆိုလိုပါလေ။ဒီသုံးနဲ့ပတ်သက်ပြီးဂျော့ရှ်ကိုပီရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ။
It was a wake-up call for Tom to stop smoking when his brother died of lung cancer.
Tuni sok cancer ne thong twa do Tom mini ne sit ri ma phyan yin ma phit daw bu so le ati tiya ko win la si de lo chei be ya ba de. George ko pi de u ma ko naw ta khaw li la chi cha ya aw ma.
It was a wake-up call for Tom to stop smoking when his brother died of lung cancer.
ကူနောက်ဆုံးတင်ပြပေးမှာကတော့
at someone's beck and call
ဖြစ်ပါလေ at at ကနေရာကိုရည်နှွန်းတဲ့ with preposition s o m e o n e apostrophe s someone's ကလူတူတယောက်ရဲ့ b e c k beck ကခေါင်းညစ်ခေါ်တာလက်ရခေါ်တာ a n d n ကနှင်း c a l l call ကခေါ်တာဆိုတော့စကိုက်ထုံရဲ့လုံကောက်ဒီပဲကတော့လူတူတယောက်ကိုဘောင်းညခေါ်တာလက်ရခေါ်တာဖြစ်ပါတယ်ဒီဆုံးရဲ့ idiom အသေးပဲကလည်းတိတ်မကွာလာပါဘူးအခေါ်ခံရဖို့အခိုင်ခံရဖို့အမြဲအစဉ်သင့်စောင့်နေတာကိုဆိုလိုပါတယ်ကျမတို့မြို့မှာဘန်းစကားမှာဆိုတော့လူတူဦးကထိုင်းဆိုထိုင်းထဆိုထအခိုင်ခံနေရတဲ့အနေအထားမျိုးကိုဆိုလိုတာဖြစ်ပါတယ်တနည်းတော့လူတူရဲ့ခိုင်းပတ်ဖြစ်တာခိုင်းလို့ကောင်းတဲ့လူမျိုးခိုင်းလိုက်ရင်အမြဲအစဉ်သင့်ရှိတာမျိုးစေလိုရာစေဆိုတဲ့လူမျိုးလို့ပေါ့ဒီတော့နဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ The poor guy is at the beck and call of that pretty girl
သနားစရာကောင်းနေအဲ့ဒီလူပါပဲဟိုမင်းမချောလေးရဲ့ခိုင်းပတ်ဖြစ်နေတယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ The poor guy is at the beck and call of that pretty girl
ဒီတဲ့င်းပါ call ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
call a spade a spadeWake up call at someone's beck and call.
တို့ဖြစ်ကြပါလေ။နောက်တရင်ပါကုလူချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။